မြန်မာနိုင်ငံမှာဒီမိုကရေစီစနစ်နဲ့အုပ်ချုပ်နေတဲ့အစိုးရလက်ကနေစစ်တပ်အာဏာသိမ်းယူအုပ်ချုပ်နေတာ၃နှစ်ပြည့်တဲ့အထိမ်းအမှတ်ဖြစ်တဲ့ဒီကနေ့မှာရန်ကုန်မန္တလေးစတဲ့မြို့ကြီးတွေအပါအဝင်နိုင်ငံတော်ဝန်မြို့ရွာတွေမှာအတန်တိတ်တပိတ်လုပ်ပြီးတော့စစ်အာဏာသိမ်းမှုဆန့်ကျင်ကြောင်းကိုပြသခဲ့ကြပါတယ်။ဒီမနေ့စနေနေ့ကနေပြီးတော့ညနေ၄နာရီထိအိမ်ပြန်မထွက်ကြဖို့အတွက်ဒီမိုကရေစီရေလှုပ်ရှားသူတွေစော်ဩထားတာကြောင့်ပုံမှန်အားဖြင့်လူစီကားတဲ့ရန်ကုန်မြို့မှာဒီကနေ့တာမန်ထက်ပို့ပြီးတော့6သွေးတိတ်ဆိတ်နေတယ်လို့မြို့ကန်တွေကပြောပါတယ်။ရှင်သွားလာတိတိတသာမရှိသလောက်ဖြစ်နေတဲ့ရန်ကုန်လမ်းတွေပေါ်မှာလုံခြုံရေးကိုအရင်ထက်ပိုချထားပြီးတော့စစ်ကားတွေနဲ့စစ်သားတွေကင်းလှည့်သွားလာနေတာကိုမြင်တွေ့ရတယ်လို့ပြောပြကြပါတယ်။လူမှုကွန်ရက်တွေပေါ်မှာလည်းအဖြူရောင်လှုပ်ရှားမှုပုံတွေတင်ပြီးတော့စစ်အာဏာသိမ်းမှုကိုကန့်ကွက်ကြောင်းပြသနေကြပါတယ်။ဖားကံမျိုးမှာလည်းတစ်မျိုးလုံးနှီးပါအတန်တိတ်တပိတ်မှာပါဝင်ပြီးတော့စစ်အာဏာသိမ်းမှုဆန့်ကျင်တာကိုပြသခဲ့တယ်လို့ဖားကံမျိုးတော်မျိုးကန်တယောက်က VOA ကိုပြောပြပါတယ်။မြမအိန်းနီချင်းထိုင်းနိုင်ငံမှာတော့စစ်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြပွဲမှာမြမပြည်သူယာနဲ့ချီပါဝင်ခဲ့ကြပါတယ်။ဘန်ကောက်မြို့တော်ကကုလသမဂ္ဂရုံးရှိကဆန္ဒပြပွဲမှာလာရောက်ဆန္ဒပြသူတယောက်ကသူဘာကြောင့်ဆန္ဒလာပြရတယ်လဲဆိုတာကိုအခုလိုပြောပြပါတယ်။
ဒီစိတ်ဆိုးရရမတရားအနာသိမ်းတော့ညီမတို့လက်မခံနိုင်ဘူးပေါ့နော်။ဘာဖြစ်လို့လဲဆိုအခုအရင်ကညီမတို့သွားနေတဲ့လမ်းကြောင်းနဲ့အခုသူတို့အနာသိမ်းပြီးနောက်ပိုင်းညီမပြည်ရဲ့အဖြစ်အပျက်တွေကမတူဘူးပေါ့နော်။အများကြီးကွာခြားတယ်။အဲဒါကြောင့်မလို့ပြီးတော့သူတို့တွေမတရားအနာသိမ်းတာကြတော့ဟိုမသက်ဆိုင်တဲ့ကလေးငယ်လေးတွေလည်းအထီးကိုင်းနေတာရတယ်။ပညာရေးစီးပွားရေးအားလုံးနိုင်ငံရဲ့အစအစရရနောက်နေကြောက်ကြရတယ်ပေါ့နော်။ကြက်ကြရတယ်တို့ဒီနိုင်ငံကြီးတိုးတက်ဖို့လမ်းကြောင်းကိုသွားနေတဲ့အချိန်မှာဆွဲချခံလိုက်ရတယ်ပေါ့နော်။အဲဒါကြောင့်မလို့အမြန်ဆုံးဒီစစ်အာဏာရှိကိုကြားဆုံးစေချင်ပါတယ်ရှင
်။ဘန်ကောက်ကုလသမဂ္ဂရုံးချုပ်ရှေ့မှာဆန္ဒပြသူတို့ကဒီဒေါ်ဆန်းစုကြည်ရဲ့ဓာတ်ပုံတွေကိုင်ဆောင်ထားကြတယ်လို့စစ်တပ်ကိုဆန့်ကျင်တဲ့ဆောင်ပုဒ်တွေကိုကိုင်ဆောင်ဆန္ဒပြခဲ့ပါတယ်။မဲဆောက်မြို့မှာလည်းအဖြူရောင်လှုပ်ရှားမှုလုပ်ခဲ့ကြပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာလည်းမြန်မာတချို့စုဝေးပြီးတော့အာဏာသိမ်းသုံးနှစ်တာအတွင်းဖမ်းဆီးခံရတဲ့နိုင်ငံရေးအကြီးအကဲအလုံးပြန်လည်လွတ်မြောက်ရင်းနဲ့ဆရာနာရှင်အဆုံးသက်ရေးတောင်းဆိုဆန္ဒပြကြပါတယ်။အိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်မှာလည်းဒီမိုကရေစီတက်ကြွလှုပ်ရှားသူတွေနဲ့ India for Myanmar အဖွဲ့တို့ပူးပေါင်းပြီးတော့အတန်တိတ်အဖြူရောင်လှုပ်ရှားမှုလုပ်ခဲ့ကြပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့မှာရှိတဲ့ပါလီမန်အဆောက်အဦရှေ့ကရင်းပြမှာလဲဗြိတိန်ရောက်မြန်မာတွေစုဝေးပြီးတော့ဝင်ကြီးချုပ်ရုံးရှိတဲ့ Downing Land အထိကိုချီတက်ဆန္ဒပြကြပါတယ်။အဲဒီဆန္ဒပြပွဲမှာဒီဒေါက်ဆန်းစုကြည်ရဲ့သားငယ် Kim Harris အဖြစ်ဗြိတိန်ဆိုင်ရာ NGO ကိုယ်စားလှယ်တွေတိုင်းရင်းသားပေါင်းစုံအဖွဲ့အစည်းတွေဗြိတိန်လွှတ်တော်အမတ်တချို့နဲ့မြန်မာဒီမိုကရေစီရေထောက်ခံတဲ့ဗြိတိန်အဖွဲ့အစည်းတွေနဲ့တော်ဝင်ဆေးသက်ကတူကဆရာဝန်ကြီးတချို့လည်းပါဝင်ဆန္ဒပြခဲ့ကြပါတယ်။ American ပြည်ထောင်စု Washington မြို့တော်မှာတော့ February 3ရက်စနေနေ့ကျရင်စစ်တပ်အာဏာသိမ်းမှု၃နှစ်ပြည့်ဆန့်ကျင်ဆန္ဒပြကြဖို့စီစဉ်ထားပါတယ်ရှင်။